တော်နာရှင်တို့အခုကြားလိုက်ရတဲ့တံကြားခွေကိုပြီးခဲ့တဲ့မတ်လ18ရက်ကပဲနယူးဒေလီရောက်မြမဒီမိုကရေစီအင်အားစုတွေကနိုင်ငံတကာကိုစတင်ဖြန့်ချိခဲ့ပြီးဒီတံကြားခွေဟာမြမပြည်သူတွေကိုစားပြည်ပကနေထုတ်ဝေတာဖြစ်တဲ့အကြောင်းအထူးသဖြင့်အဖိနှိပ်ခံရတဲ့ကြားကကောင်းမငုံပဲမိမိတို့ယုံကြည်တဲ့အတိုင်းဆက်လုပ်နေကြတဲ့အချင်းဆန်နိုင်ငံကြီးအချင်းသားတွေကိုရည်ရွယ်ပြီးတော့ထုလီမာလီဒို့လူတွေဆိုတဲ့နာမည်နဲ့ထုတ်လို့ရတာဖြစ်တယ်လို့လည်းတံကြားရေးသားတင်ဆက်တဲ့ကဗျာဆရာမြတ်ထက်က RFP ကိုပြောပြပါတယ်ဒီခွေထဲမှာမြမပြည်သူတွေရဲ့လူနေမှုဘဝအကြအတဲတွေပြည်ပရောက်ရွှေပြောင်းအလို့သမားတွေရဲ့ဘဝနဲ့နာဖတအတွင်းယာရုဖြုတ်အုပ်စုတိုက်ပွဲတွေပြည်ပမှာပညာသင်ကြားနေသူတွေရဲ့ပညာမှန်တက်မှုတွေနဲ့အုပ်ချုပ်သူတွေရဲ့အမီးမောင်းမတက်မှုတွေကိုဟာသဖောက်ပြီးတင်ဆက်ထားတာတွေကိုလည်းတွေ့ရပါတယ
်။အပါတလွားနဲ့လက်လန်းမီခစ်ပေါ်အိုင်ဒီမတုံးရဘူးလား
။ခစ်ပေါ်အိုင်ဒီတော့မရှိဘူး။ခိုင်ချင်ပြာတော့မရှိ
ဘူး။လူနေမှုဘဝအစ်စ်မီစေလက်စစ်မီတွေမှန်မှန်လာသလား
။
မနက်ကမှလွတ်လပ်ရေးအကျိုးခေတ်ကာလကလေးကစပြီးတကြံရက်နဲ့အတူအကတွေအလှတွေနဲ့တန်ကြထိုးမှုတွေကိုမြို့နှံမန္တလေးထိုးပြီးတမျိုးဘော်တော်ရင်နေနဲ့လှည့်လည်ပြီးတပုံတင်ဆက်ဖြော်ပြကြတာမဆလာခေတ်ကြီးအချိန်ကောင်းခဲ့ပါတယ်။ဒါပေမဲ့တပါတီအာဏာရှင်စနစ်ကျင့်သုံးခဲ့တဲ့မဆလာခေတ်ကလေးကပဲအုပ်ချုပ်သူအစိုးရနဲ့သူတို့ကျင့်သုံးနေတဲ့ policy တွေအပေါ်တန်ကြံတဲ့ဝေဖန်မှုတွေကိုတော့သက်ဆိုင်ရာအာဏာပိုင်တွေကိုကြိုတင်ခွင့်ပြုချက်တွေယူရပြီးအဲဒီမှာတင်းကျပ်တဲ့စင်စာတွေနဲ့ပဲဖယ်ရှားလေးရှိပါတယ်။ဒီနေ့နားပါစေဆိုရလက်ထက်မှာတော့တကြံအချိန်အခါမှာမစိုးစလောက်တန်ကြတိုင်တဲ့အဖွဲ့တွေရှိပေမဲ့လက်ရှိကာလကိုထင်ဟပ်တဲ့အုပ်ချုပ်မှုစနစ်လူနေမှုဘဝနဲ့စစ်ကောင်းဆောင်တွေရဲ့လုံရတွေအပေါ်ဝေဖန်မှုတွေကိုတော့တင်းတင်းကြပ်ကြပ်ပိတ်ပင်ထားဆဲဖြစ်ပါတယ်။အိန္ဒိယရောဒီမိုကရေစီအင်အားစုတွေထုတ်တဲ့တန်ကြခွေရဲမှာတော့စစ်အစိုးရတွေမကဒီမိုကရေစီလိုလားသူတွေဘက်ကပြည်ပတက္ကသိုလ်ကြီးတွေမှာဘွဲ့ယူပြီးတော့နိုင်ငံရေးပရောဟိတ်လုပ်နေသူတွေကိုလည်းဆုံးမထားတာကိုတွေ့ရပါတယ်။
ပတိလို့လောက်ပါလား
ဟုတ
်ပါဟိုလိုလောက်ပါလား
ဟုတ
်ပါဘာလဲမလောက်တတ်ဘူး
ဘူး
ပညာရှင်များလေးတိုင်းမှာ
ကြံပေးကြတာသူတို့မှာတို့
ကြံပေးကြတာသူတို့မျိုးမှာတို့
ပညာရှင်များလေးတိုင်းမှာ
တတ်သမားမတ်သမားထုတ်ဖို့ကြွား
တရုတ်တိုင်းကကြည့်ရလို့ပဲ
တရုတ်တိုင်းကကြည့်ရလို့ပဲ
အိန္ဒိယရောက်ဒီမိုကရေစီအင်အားစုတွေက1998ခုနှစ်ကတည်းကတန်ကြပ်ခွေစတင်ခဲ့ပါတယ်မြန်မာပြည်သူတွေရဲ့စိတ်ဝင်စားအပြည့်လက်ခံမှုကိုလည်းရခဲ့ပါတယ်။ပြည်ပရေဒီယိုတွေကနေလွှင့်ထုတ်တဲ့အသံတွေကိုလည်းကူးယူအသံဖမ်းပြီးလက်ဆင့်ကမ်းဖြန့်ချီရတဲ့အသည့်ရှိကြတယ်လို့ပြည်တွင်းသောသားရှင်တွေတချို့စီကသိရပါတယ်။ဒီတန်ကြပ်ကိုစီစဉ်ရေးသားတဲ့ကဗျာဆရာမြတ်ထက်ကို RFP ကတွေ့ဆုံပြီးအခုလိုမေးမြန်းခဲ့ပါတယ
်။ဒီတအမှုပညာနဲ့တန်ကြပ်နဲ့နှုတ်ဆော်တယ်ဆိုတဲ့နေရာတွေပေါ့လို့လေ။ဒီလိုအပြုတဘောတွေနဲ့ကျွန်တော်မိမထုတ်ပြတယ်ပြီးတော့တင်နေမှုမွေလေးတစ်ခါကြီးကဘာလေးတွေပေါ့လေ
။
ဒီမှာကြတော့တခါလေသုံးလိုက်အစ်တလိုက်ဝေဖန်တာတွေရှိရဲ့ဒီအုပ်ချုပ်သူတွေကိုဆက်ဆက်ကထိအောင
်
နောင်ဆိုပြီးပြောတယ်။အဲ့ဒါနဲ့ပတ်သက်ပြီးတော့တန်ကြပ်ရဲ့တဘောတဘာဝကိုပေါ့လေ။ဒီပြည့်ဖက်သွားရမကြဘူးလားဘလို့လဲ
။အဲ့ဒီကတော့အခြေအနေပေါ်မှာမူတည်ပါတယ်။ဥမာလူမှုအပေါ်မှာစေတနာထားတဲ့ဟာလာစေတနာတရားရှိတဲ့အစိုးရဆိုရင်ကျွန်တော်တို့ဒါချီလိုသာသာနဲ့ဒီမတိမသာလေးကျွန်တော်လက်ဟပြပြီးတော့ဝေဖန်ထောက်ပြရင်ရတယ်လူမှုအပေါ်မှာဘလုံးမစေတနာမထားဘလုံးမစေတနာမရှိတဲ့လူမျိုးကြတော့တင်းတင်းပါပါလေးဝေဖန်ရတာတွေကျွန်တော်ပြပြသာသာလေးပြောရတာတွေသိတဲ့အချိန်ခါလို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ဒီတန်ကြာခရီးရသားရတာနဲ့ပတ်သက်ပြီးတော့ကိုယ်စိတ်ထဲမှာပဲတကယ်ပဲခံယူပြီးတော့ပေါ့လေရေးနေရလား
တကယ်တမ်းကျွန်တော်ခံစားချက်တွေရေးတာတော့လူမှုရဲ့ခံစားချက်ပဲကိုယ့်ရဲ့ရန်သူမို့လို့သူနာအောင်ပြီးတော့ဆိုပြီးရေးတာမဟုတ်ဘဲနဲ့လူမှုရဲ့အတန်ကိုကျွန်တော်တို့ရောင်မြန်ဟပ်ပြီးရေးခြင်းဖြစ်ပါတယ်
တို့ဘက်ကမတော့တဲ့ပါခွဲမှန်ကိုပြန်ပြောပါပဲရှင်းရှင်းလေးပြောလိုက်ရင်လဲနိုင်ငံတော်ပြသသူတဲ့ဝေဝိုင်းပြောလိုက်ရင်လဲတော်ကိုမတိချိုးချွန်နဲ့ဘာဒီတိမ်ဆောင်နေတော့အာနာရှင်ဆောင်နေတယ်